တူရန်ကီလိုမီတာနိုင်ရာရှိမဲ့ဒဝဲအထူးစီးပွားရေးဇုံကိုအကောင့်ထည့်ဖော်ဖို့ထိုင်းဂျပန်နဲ့မြန်မာခေါင်းဆောင်တွေလွန်ခဲ့တဲ့ဇူလိုင်လကတိုကျိုမှာသဘောတူခဲ့ကြပါတယ်။သုံးနိုင်ငံအညီအမျှပိုင်ဆိုင်မဲ့အထူးစီးပွားရေးဇုံဖြစ်ပါတယ်။ထိုင်းနိုင်ငံမှာဂျပန်ကိုပတိပေါင်း1500ကျော်ရှိတာမို့ဂျပန်ပါဝင်လာတာကိုကောင်းတဲ့လက္ခဏာအဖြစ်ကျူးဆိုကြပါတယ်။တရုတ်ကိုပတိတစ်ခုကိုလည်းဒေါ်လာတန်း3000တန်းရေနံချက်စက်ရုံကြီးစောက်ဖို့ဦးသိန်းစင်အစိုးရကခွင့်ပြုထားပါတယ်။ဒါကြောင့်လေးနိုင်ငံတဝဲအထူးစီးပွားရေးဇုံဖြစ်လာမဲ့သဘောရှိပါလေ။စတင်အကောင့်တွေပေါ်ဖို့2008မှာသဘောတူခဲ့ပြီးမယ်။အလွန်ကြီးမားပြီးငွေရင်းများလွန်းတာမှုတပိုင်းတစသာလုတ်ကင်နိုင်ပြီးနှောင့်နှေးကြံ့ကြံ့နေရပါလေ။ရင်းနှက်စိတ်ကန်းတင်မောခြင်းရင်းနှံဓာတုစက်ယုံရင်းနှံချက်စက်ယုံတမဏိစက်ယုံဓာမီဩဇာစက်ယုံလျှက်စစ်ဓာအားစက်ယုံစတာတွေတိဆောက်ဖို့ရွယ်လာမှုဆယ်နှစ်ကြာမယ်လို့ခန့်မှန်းတဲ့စီမံကိန်းဖြစ်ပါလေ။ဒါပေမဲ့ရှင်းနေကြတော့မှစတင်အကောင့်တွေပေါ်တာတွေ့ရပါတယ်။တပြိုင်တည်းအကောင့်တွေပေါ်ဖို့မဖြစ်နိုင်တာမို့စတူရန်ကီလိုမီတာ30ရှိမယ်စက်မှုဇုံကအရင်စဖို့စီစဉ်ပါလေ
။စက်မှုဇုံနဲ့ဒဝဲထိုင်းကားလန်တိဆောက်တာဟာအထူးစီးပွားရေးဇုံရဲ့ပထမအဆင့်ဖြစ်ပါတယ်။ကီလိုမီတာ130ကျော်ရှိတဲ့ဒဝဲထိုင်းကားလန်တိဆောက်ဖို့အတွက်ဒေါ်လာတန်130မြန်မာအစိုးရကိုချေငှားဖို့ထိုင်းအစိုးရကသဘောတူထားပြီးသားဖြစ်ပါတယ်။ဒါပေမဲ့တောင်ပေါ်ကားလမ်းတွေပါဝင်နေတာကိုကုန်နေကားတွေအတွက်အန္တရာယ်ရှိတယ်လို့ဂျပန်ဘက်ကမြင်တာကြောင့်တောင်အောက်မှာလှိုင်ကောင်းတူပြီးကားလမ်းဖောက်ဖို့အကြံပေးထားပါတယ်။အစဉ်အတန်းရှိတဲ့ကားလမ်းတည်ဆောက်ရင်ငွေပိုကုန်ပြီးအချိန်ပိုကျနိုင်ပါတယ်။တောင်ဖြတ်လှိုင်ကောင်းခုနှစ်ခုတူးရမှာမို့အကုန်ကျပိုများမှတည်ကြပါတယ်။ဂျပန်ပါဝင်လာလို့စီမံကိန်းအစဉ်အတန်းမြင့်လာပြီးလုံခြုံစိတ်ချရသလိုကုန်ကျစိတ်လည်းပိုမိုများပြားလာနိုင်ပါတယ်။
ရင်းနှက်စက္ကန့်နဲ့စက်မှုဇုံတိဆောက်ရေးအစီအစဉ်ကိုလည်းဂျပန်ကပြန်လည်ဆန်းစစ်ဖို့ရှိပါတယ်။တဝဲအထူးစီးပွားရေးဇုံပြည်စည်းအောင်ဒေါ်လာတန်း12000ကုန်ကျမယ်လို့ခန့်မှန်းပါတယ်။အထူးစီးပွားရေးဇုံကြောင့်နေရာရွှေပြောင်းပေးရမယ့်ဒေသခံတွေအတွက်အိမ်နဲ့တိုက်ခန်းတွေစောင့်နေပြီးမှနေမဲ့သူမရှိသေးပါဘူး။ရှင်းနှစ်ကြာမှာပထမအဆင့်အကောင့်တွေပေါ်ဖို့ပြင်ဆင်နေတာဖြစ်ပြီးမှတဝဲစီမံကိန်းကိုစိတ်ဝင်စားသူတွေများလာပါတယ်။မြန်မာအတွက်သာမကပဲဒေသဆိုင်ရာအတွက်ပါအရေးကြီးတဲ့စီမံချက်အဖြစ်ရှုမြင်ကြပါတယ်။ဒါပေမဲ့ထိုင်းအခြေစိုက်ဒဝဲ Watch အဖွဲ့ကတော့ကုမ္ပဏီကြီးတွေသာအထူးအမြတ်ခံစားရပြီးဒေသခံတွေနဲ့နာဆုံရှုံပြီးတဘာဝပဝန်းကျင်ပျက်စီးဖို့များလာကို NLD အစိုးရသတိပြုတင်တယ်လို့ဆိုပါတယ်
။ဒဝဲအထူးစီးပွားရေးဆောင်ပထမအဆင့်အကောင့်ထည့်ဖို့ပြင်ဆင်တဲ့အခြေအနေမှာတော့ဒေသခံတွေရဲ့လူရိုးလှုပ်ဆင်စီးပွားရေးလုပ်ငန်းတွေပျက်စီးကုန်ပြီလို့ပြောကြပါတယ်။စီဝိုင်းဇုံတိဆောက်ပြီးစည်းရင်အလုသမားတောင်းချီပြီးအလုရကြမယ်လို့ညွှန်လင်းကြပေမဲ့လောလောဆယ်မှာတော့ကျေးရွာ30ကျော်ကလူကြီး4000ကျော်ချွေပြောင်းပေးရမှာဖြစ်ပါတယ်။အရင်ရှင်တွေကြီးပွားချမ်းသာဖို့အတွက်ဒေသခံစင်ရဲသားတွေအနစ်နာခံရတယ်လို့မြင်သူတွေလည်းရှိပါတယ်။ထိုင်းနိုင်ငံကမတ်တပုတ်ဆက်မှုနယ်မြေကြောင့်ဒေသခံတွေအစိတ်အသင့်ပုံကိုဒဝေသားတွေသိရှိကြပါတယ်။မတ်တပုတ်ဆက်မှုဇုံတိဆောက်ပြီး9နှစ်ကြာတဲ့အခါတောင်ဝန်ရှိတဲ့အစိုးရဌာန၈ဌာနကိုဒေသခံတွေကတရားစွဲရတဲ့အထိအခြေအနေဆိုးဝါးသွားပါတယ
်။ဒဝဲအထူးစီးပွားရေးဇုံဧရိယာဟာမတ်တပုတ်ဆက်မှုဇုံနဲ့၈ဆလောက်ကြီးမားတာမို့နိနာဆုံးရှုံးမှုနဲ့ပျက်စီးမှုကလည်းပိုပြီးများပြားပွေရှိပါလေ။နိနာဆုံးရှုံးတာကိုအရင်ဆုံးဖြေရှင်းဖို့လိုအပ်ကြောင်းဒေသခံအယတ္တအသင်းအဖွဲ့တွေကလွန်ခဲ့တဲ့မတ်လကတောင်းဆိုထားပါတယ်။ဒေသခံတွေထဲမှာစီမံကိန်းနဲ့ပတ်သက်ပြီးသိရှိသူက900ခန့်လုံးသာရှိပြီးမသိသူကအများစုဖြစ်ပါတယ်။ဒေသခံ600ခန့်လုံးလေယာဆုံးရှုံးမှဖြစ်ပေမဲ့ရောကြီးကိစ္စကိုမရှင်းလင်းသေးဘူးလို့ဆိုပါတယ်။စီမံကိန်းရဆိုင်ဖို့တောင်းဆိုတာမဟုတ်ပဲဆက်မလုပ်မီရှိနေတဲ့ပြဿနာကိုအရင်ရှင်းဖို့တင်ပြတာဖြစ်ကြောင်းလူလူကြားမှာအသံများဆိုတဲ့အစီရင်ခံစာမှာပေါ်ပြထားပါတယ်။ဦးသိန်းစင်အစိုးရတက်တန်းကုန်ကနီတရုတ်ကုမ္ပဏီကိုလုတ်ခွင့်ချပေးလိုက်တဲ့ရေနံချက်စက်ယုံစီမံချက်ကိုလည်းဒေသခံတွေဗဝေမချဖြစ်နေပါတယ်။ဒီစီမံကိန်းကိုတရုတ်ကုမ္ပဏီက80ရာခိုင်နှုန်းစစ်တပ်ပိုင်မြမစီးပွားရေးဥပိုင် Limited ထူးကုမ္ပဏီအုပ်စုနဲ့မြမရေနံဓာတုလုပ်ငန်းက30ရာခိုင်နှုန်းအကျိုးခံစားခွင့်ရကြပါတယ်။စက်ယုံတည်ဆောက်မဲ့တီစစ်ကန်းကြီးဒေသခံတွေကတော့တရုတ်စီမံကိန်းကိုအပြင်းအထန်ကန့်ကွက်နေကြပါတယ်။ဒီနေ့တိုင်းကစီမံကိန်းအားလုံးဟာဦးသိန်းစင်အစိုးရလက်ထက်ကခွင့်ပြုခဲ့တာမို့အစိုးရတဲ့အနေနဲ့ပြည်သူအကျိုးစီးပွားကိုမထိခိုက်စေဘဲအကောင့်တွေပုံနိုင်လိမ့်မယ်လို့ညွှန်လင်းရပါတယ်ခင်ဗျာ။